အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာလူငယ်တွေနဲ့လူမှုကွန်ရက်အကျိုးသက်ရောက်မှုအကြောင်းကိုဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
လူမှုကွန်ရက်အမျိုးမျိုးရှိတဲ့အနေနဲ့မြန်မာပြည်မှာအသုံးများတာက Facebook ဖြစ်ပါတယ်။ YouTube, Twitter, Instagram, WeChat, Snapchat စတာတွေကိုသုံးသူအလွန်နည်းပါတယ်။မြန်မာပြည်ကိုအင်တာနက်နဲ့ဆက်တာစိတ်အစိုးရခက်ကလေးကပါ။ဒါပေမဲ့အဲ့ဒီခက်က MPT မြန်မာဆက်တော်ရေးဌာနဟာလူတစုစီးပွားရှာတဲ့လုပ်ငန်းလို့ဖြစ်နေပါတယ်။ Mobile Phone မှာလိုအပ်တဲ့ SIM card တစ်ခုကိုဒေါ်လာ2000ကျော်နဲ့ရောင်းနေတဲ့ခက်ဖြစ်ပါတယ်။ရောက်ဘွယ်အစိုးရတက်လာပြီးပြည်ပြင်းလို့တော့မှ SIM card တစ်ခုဒေါ်လာအထိဈေးကျလာပါတယ်အခုတော့ MPD တခုလည်းမဟုတ်တော့ပဲ Telinor နဲ့ Orange တို့ကပါ Mobile စနစ်ပြန်ပြူနေတာမို့2016ရောက်တော့ SIM card 42တန်းကျော်ရောင်းရကြောင်းသိရပါတယ်လူမှုကွန်ရက်ကိုအချိန်တိုအတွင်းသုံးခွင့်ရသွားသူတွေဟာအတွေ့အကြုံမရှိတဲ့အတွက်မလောက်တမကင်တတ်ဖြစ်နေသူက80ရာခိုင်နှုန်းမီပါရှိတယ်လို့2018 Telinor အစိုးရခါစားမှာပေါ်ပြပါတယ်ပိုဘိုက်ခွန်ရက်ကလူငယ်လေးအပေါ်ဘယ်လောက်လွှမ်းမိုးတယ်ဆိုတာကိုသိရအောင် Save the Children အဖွဲ့ကလွန်ခဲ့တဲ့နိုဝင်ဘာလကအစိုးရခါစားတစ်စောင်ထုတ်ပြန်ထားပါတယ
်လူမှုခွန်ရက်မှာကောင်းတာကိုလုပ်နိုင်တယ်လို့မကောင်းတာကိုလည်းလုပ်နိုင်ပါတယ်တင်းအချက်လက်ဖြန့်ဝေမှုဖျော်ဖြေမှုနဲ့ပညာပေးလုပ်ငန်းတွေလုပ်နိုင်တယ်လို့အမုန်းစကားပြန်ပွားမှုအမျိုးသမီးတွေကိုနှောက်ယှက်မှုသွေးဆောင်ဖျားယောက်မှုချင်းချောက်မှုစတာတွေကိုလည်းလုပ်နိုင်ပါတယ်လူအဖွဲ့အစည်းတစ်ခုကိုရည်ရွယ်ပြီးတိုက်ခိုက်ပြောဆိုရေးသားတဲ့အမုန်းစကားတွေလူမှုကွန်ရက်မှာအများဆုံးတွေ့နေရတာကိုလူငယ်တွေစိတ်ကုံလာပြီလို့အစိုးရခန်းစားမှဖော်ပြပါတယ်။ဒီမိုကရေစီဖြစ်စဉ်ဟာသတင်းအတုနဲ့အမုန်းစကားရဲ့ဒဏ်ကိုခံနေရပါတယ်။ဒါပေမဲ့ဘယ်အတိုင်းအတာအထိပြည်သူကိုလွှမ်းမိုးနေတယ်ဆိုတာကိုလေ့လာဆန်းစစ်တာမျိုးအလွန်နည်းပါးပါတယ်။ဥပမာ Facebook မှာအန္တရာယ်ရှိတာတွေပါတယ်ဆိုတာလောက်ပဲသိနိုင်ပါတယ်။
ဒါကြောင့်မို့လူမှုကွန်ရက်ရဲ့ကောင်းကျိုးဆိုးဖြစ်တွေကိုလေ့လာဖို့ Save the Children အဖွဲ့ကလူငယ်300ကျော်ကိုတွစ်ဆုံမေးမြန်းပါတယ်။အမုန်းစကားဝါဒပြမှုသတင်းအတုကောလာဟလသွေးထိုးလှုပ်ဆော်မှုစတာတွေရဲ့အကျိုးသက်ရောက်မှုကိုစုံစမ်းမေးမြန်းပါတယ်။အထူးသဖြင့်ရခိုင်တိုင်းနယ်ကယားပြည်နယ်ကိုအဓိကထားပါတယ်။လူငယ်90ရာခိုင်နှုန်းဟာအနည်းဆုံးတစ်နေ့တစ်နာရီလောက် Facebook ကိုကြည့်ကြတယ်လို့ဆိုပါတယ်။ဒါပေမဲ့ Facebook မှာဖော်ပြတာကိုယုံကြည်ကြပြီးစူးစမ်းစစ်ဆေးတာမျိုးမလုပ်ကြဘူးလို့ဆိုပါတယ်။ VOA နဲ့ BBC လိုအသံလွှင့်ဌာနကြီးတွေကိုအယုံကြည်ဆုံးဖြစ်တယ်လို့ဆိုပါတယ်။မွတ်စလင်နဲ့ခရစ်ယာန်ဘာသာဝင်ကိုရည်ရွယ်တဲ့အမုန်းစကားကိုအများဆုံးတွေ့ရပြီးမဲ့ဂရုမစိုက်ပဲလစ်လူရှုကြတာများတယ်လို့ဆိုပါတယ
်။သတင်းအတုထဲမှာအမုန်းစကားထည့်ထားတာကိုလူငယ်တွေရိပ်မိကြပါတယ်။အုပ်စုတစုကိုတိုက်ခိုက်ခြင်းတဲ့သဘောနဲ့လောက်ကြံဖန်တီးထားတဲ့အမုန်းစကားကိုသတင်းအတုထဲမှာထည့်ရေးတာမျိုးလုတ်တက်တာကိုနားလည်တဲ့လူငယ်တွေလည်းရှိပါတယ်အမုန်းစကားပါတဲ့သတင်းအတုကြောင့်တိုင်းရင်းသားလူမျိုးစုတွေထဲမှာအထင်မှားအမြင်မှားဖြစ်လာတာတွေရှိပါတယ်သတင်းအတုကြောင့်ပဋိပက္ခဖြစ်တာကိုလူငယ်တွေသဘောပေါက်ကြပါတယ်ဒါပေမဲ့အမုန်းစကားဆန့်ကျင်ရေးအတွက်စည်းရုံးနှုံးဆော်တာမျိုးကိုတော့အွန်လိုင်းမှာရောအပြင်မှာပါတွေ့ရသူအလွန်နည်းနေပါတယ်မိန်းကလေးတွေနဲ့ဆက်သွယ်ပြီးမဟုတ်တန်တရားလုပ်ဖို့ကြိုးပမ်းနေတာတွေများနေတာစိုးရိမ်စရာဖြစ်တယ်လို့ဆိုပါတယ်မိန်းကလေးတွေကိုထီကပားကြီးကပားပြောတာတွေလည်းများနေတာတွေ့ရပါတယ
်အနောက်ချက်ခံရတာကိုတုံ့ပြန်အရေးယူရင်ပိုဆိုးလာမှာစိုးရင်လေလို့မိန်းကလေးတွေပြောပါတယ်အပြင်လောကမှာနေတိုင်းလိုလိုထီကပားကြီးကအပြောခံနေရတာလူမှုကွန်ရက်မှာရောင်းပြန်ဟန်နေပါတယ်အင်တာနက်မှာဝိလစ်စလီအမျိုးသမီးပုံတွေအဝိစားမကတ်တဲ့ပုံတွေများလာတာကြောင့်ယောက်ျားလူတွေအမြင်ပြောင်းလာတာလို့ဆိုပါတယ်လူမှုကွန်ရက်မှာကောင်းတာရှိသလိုမကောင်းတာလည်းရှိပါတယ်မိမိဘာသာပညာရှာရမှာအများဆုံးအထောက်အကူရပါတယ်ဥပမာ YouTube ကနေအင်္ဂလိပ်စကားလေ့လာတာကိုလူငယ်တွေကြိုက်ကြပါတယ်တွေ့ဆုံမေးမြန်းခံရတဲ့လူငယ်တစ်ဝက်လောက်ဟာသူတို့ရဲ့ selfie တွေကိုလူမှုကွန်ရက်မှာတင်ကြပါတယ်အစိုးရနဲ့ပတ်သက်တဲ့အငင်းပွားစရာကိစ္စတွေကိုလူမှုကွန်ရက်မှာတင်ပြတယ်လို့ဝန်ခံတဲ့လူငယ်ကိုတော့မတွေ့ရဘူးလို့ဆိုပါတယ်လူကြီးတွေတင်တဲ့သတင်းဝေဖန်ချက်ကိုshare လောက်တာမျိုးလောက်တာလူငယ်တွေကစိတ်ဝင်စားပုံရပါတယ်ဘယ်လောက်ပဲဝေးဝေးဆွေမျိုးမိတ်တန်ကားနဲ့ဆက်သွယ်နိုင်ပြီးအသိပညာတိုးဝါတာဟာလူမှုခွန်ရရဲ့ကောင်းကျိုးဖြစ်ပါတယ်တည်င်းအတုနဲ့အမုန်းစကားမယိုင်းမှုစော်ကားမှုလင်ညာမှုစတာတွေကတော့ဆိုးကျိုးဖြစ်တယ်လို့လူငယ်တွေကနားလည်ကြကြောင်း Save the Children အစီရင်ခံစာမှာသ ဖော်ပြထားပါတယ်ခင်ဗျာ။